မ်းပြည်နယ်မြောက်ပိုင်းမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေညင်သက်နေပြီးအစိုးရတပ်ဖက်ကဒီရပိုင်းတွေအတွင်းစစ်ကားအစီးတရာလောက်မူဆယ်ဘက်ကိုရောက်သွားတဲ့အပေါ်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေကသတိထားစောင့်ကြည့်နေကြပါတယ်။ဒါဟာအစိုးရတပ်မတော်ကတပ်တွေအလဲလဲလုပ်တဲ့သဘောလို့သုံးသပ်နေတာတွေလည်းရှိပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆိုးကလေးဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံကျပိုင်းတွေအတွင်းမှာတော့တိတိတသာတိတ်ဆိတ်နေခဲ့ပါတယ်။ဒီရက်တွေအတွင်းမှာတော့မြမကျက်မော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ကတအံပလောင်မျိုးသားလူမျိုးရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
။တိုက်ပွဲဖြစ်ပွားမှုကတော့ဒီတကြံဒီမြောက်ပိုင်းတွေမှာတကြံအားရကလည်းဒီချင်းဒီမျိုးဖြစ်တယ်လို့ရှိနေတယ်အာဒီထုတ်တော့များတယ်သူစီကတော့ဒီကတဲ့၃ရက်၄ရက်လောက်ကဒီမတ်တော့ကစီကာစီကလောက်ဒီမြေကြီးကကိုရလာစီကရတော့ရှိတယ်သမတ်ကြီးရှိလို့တော့ပြရတော့လို့ဒီလိုမြေကြီးရပ်မတ်တွေဒီမုံကူအပေါင်းစာအဲ့ဒါချာတော့လောက်ရှိတယ်လမ်းခံပကစီနာလောက်တော့တော့လောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့တချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမကျန်တော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။သူတို့ဟာတပ်အပြောင်းလဲတပ်ပြင်ချင်းကြတယ်။အခုမုံကိုဒီကမုံကိုမုံပေါ်ဒီကရဲ့ဒီကနန်းခါမဝင်းကြီးဒီကအခုခိုင်ဒီကမန်တုံမုံကြီးဒီကအခုတချို့ကလေဒီကမှပြန်ဆင်းနေကြတယ
်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးရရာသီဖြစ်တာကြောင့် TNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတိုက်ကြော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှာဒီလိုတောင်တူကလက်ဖက်လို့တဲ့တောင်တူကဒီလိုဒီကမှာအခုကတော့ရှူပြီလက်ဖက်ခေါ်တာပေါ့ဒီကပေါ့ဒီလိုမှဒီရာသီကအခုရတာပေါ့နော်အဲ့ဒါပေါ်ဒီလိုဖက်ဖို့မဖြစ်အောင်ဒီလိုအဲ့ဒါနဲ့ရှောင်ရှား
ပြီးခဲ့တဲ့ February လကုန်ပိုင်းကတဲပွဲပြင်းထန်ခဲ့တဲ့ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လည်တည်ငြိမ်လာနေပြီးလောက်ကင်မျိုးကတိတ်ဆောင်သွားသူအတော်များများနဲ့ပြန်လာနေပြီဖြစ်ပါတယ်။လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ်
။လူတွေတော့လူတော့ကျွန်တော်ဝင်လာခြင်းနဲ့ဟောအလုံးတော့ပြန်မရောက်သေးဘူးတကယ်ကြောင့်ဟောတော်တော်များတော့ပြန်ရောက်နေပြီ။အလင်းလေးတော့မင်းနဲ့ဖြစ်ပြီ။ဟောကားတွေတော့ပြန်ပွင့်မှာပုံမှန်တိုင်းသွားနေပါလိမ့်ခင်ဗျာ။
ကျက်ကတံတွေကိုတော့တခါတည်းမှာအငဲချင်းကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်လာရှုပြည်တော်စုလမ်းမကြီးဟာကျုံမြမနေဆက်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလည်းအရေးပါတဲ့နေဆက်ကုံတွယ်ရေးမြို့ဖြစ်ပါတယ်။၂၀၁၆ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဲ့ဒီဘာနာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်တွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရတယ်လို့2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လည်းချင်းရွှေဟော်မှာတရက်ကိုကုန်တွယ်မှုပမာဏအမေရိကန်ဒေါ်လာ3000ခွဲလောက်ကနေ5000အထိကျဆင်းခဲ့ရပါတယ်